နာဂကိုပိုင်အုတ်ချုပ်ခွင့်ရဒေသမှာဖြစ်ပွားနေတဲ့ကူးစက်ရောဂါဆန်တစ်မျိုးကြောင့်လူ40နီးပါးသေဆုံးခဲ့ရပေမဲ့ဒီနေ့စနေနေ့မှာအသေးပြောက်ထပ်မရှိတော့ဘဲရောဂါထိန်းချုပ်နိုင်ဖို့နဲ့ဆေးကုသစောင့်ရှောက်မှုပေးနိုင်ဖို့ဗဟိုကူးစက်ရောဂါထိန်းချုပ်ရေးကဆရာဝန်တွေနဲ့ဆေးဝန်ထမ်းတွေအရေးပေါ်တွားရောက်နေကြပြီလို့စကိုင်းတိုင်းဒေသကြီးဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။ကလေးငယ်လေးတွေမှာအဖြစ်များနေတဲ့ဒီကူးစက်ရောဂါဟာဘာရောဂါဆိုတာသိနိုင်ဖို့အရေးပေါ်စစ်ဆေးနေကြပြီးကူးစက်ရောဂါမပြန့်ပွားရအောင်ရောဂါဖြစ်ပွားရာကြီးရွာတွေမှာကူးတန်းသွားလာခွင့်တွေကိုပိတ်ပြီးတော့ရောဂါထိန်းချုပ်နိုင်အောင်ကြိုးစားနေတယ်လို့လည်းသိရပါတယ်။အသေးစိတ်ကိုတော့မဆုမွန်ကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဟုတ်ပါတယ်။စကိုင်းတိုင်းဒေသကြီးနာဂကိုပိုင်အုတ်ချုပ်ခွင့်ရဒေသတွေကလဟေမြို့နယ်နဲ့နန်းညွန့်မြို့နယ်တွေထဲမှာကူးစက်ရောဂါဆန်းတစ်ခုကြောင့်အနည်းဆုံးလူ39ဦးသေဆုံးခဲ့ရပေမယ့်အခုအဲ့ဒီဒေသတွေကကြေးရွာတွေမှာကူးစက်ရောဂါပြန့်ပွားမှုထိန်းချုပ်နိုင်မှုအကျန်းမာရေးဆောင်ရှောက်မှုတွေပေးနေပြီးဒီနေ့စနေနေ့မှာတော့နောက်ထပ်အသေးပြောက်စီးရင်သတင်းမကြရဘူးလို့စကိုင်းတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာမြင့်နိုင်က VOA မြန်မာပိုင်းကိုပြောပါတယ
်39ရောက်ထိဆုံးသွားတယ်မနေ့ကနဲ့ဒီနေ့မှပြေဆုံးသူမရှိဘူးလို့သိရတယ်ယောဂါကလည်းနည်းနည်းထိချုပ်သွားနိုင်ပြီလို့တော့ကြားရတယ်ဆရာတို့ဒီစီဝေးမှာလည်းပြောလိုက်တော့အဲ့ဒီခန်းဒီမှာဆိုရင်သူတိုင်းမှုကနေပြီးတော့ရဟရည်တစ်စီပေးထားတယ်လိုအပ်တာတွေကိုလုပ်ပေးဖို့ဒါပေမဲ့လို့လည်းအဲ့ဒီရွာကိုလည်းဟဲ့ကနေပြီးတော့တန်ကောလာမတော့တန်ကောနောက်ကောင်းချေးရွာတို့ကသွားဖို့ဆိုတော့ကအင်တာမတ်ခရင်တယ်တဝက်လောက်ပဲဆိုင်ကနေသွားရမှာဖြစ်ပြီးတော့ဟိုကချီးရင်ရှောင်းရမယ်ဟိုဘက်ကတရွာဆိုရင်တော်တိုးသွားမှာတဲ့အဲ့ဒီရွာကလူတွေအားလုံးကိုကြားနာသူတွေအားလုံးဒီကိုထမ်းတယ်ဖို့ဆိုရတယ်မဖြစ်နိုင်တော့ဘူး။အဲကြောင့်အဲ့ဒီရွာမှာပဲစိတ်ကူတာပေးဖို့တော့ငကွားတော့ဒေသဆိုင်ရာကျမကြီးဆံဝင်တွေလုပ်ပြီးတယ်ဟိုတနေ့ကတော့တို့သခိုင်းတိုင်းကနေပြီးတော့အထုကူတွေသွားတယ်အခုတော့နေပြီးတော့လည်းလာပြီးအဲတမတော်ကလည်းကူညီနေတယ်အကုန်လုံးပြန်ပြီးတော့ဆင်းနေကြတယ
်အခုဆိုရင်တော့နာဂကိုပိုင်အုတ်ချုပ်ခွင့်ရဒေသတွေကူးစက်ရောဂါဖြစ်ပွားမှုထိန်းချုပ်နိုင်မှုကာကွယ်ရေးဝန်ကြီးဌာနဆေးဝင်နှံညွှန်ကြားရေးမှုရုံးရဲ့စီစဉ်မှုနဲ့နေပြည်တော်တမတော်ဆေးရုံကအထုကူဆရာဝန်တွေခန်းနီးတမတော်ဆေးရုံကအထုကူဆရာဝန်တွေပါတဲ့ကွင်းစင်အဖွဲ့ဗဟိုကကူးစက်ရောဂါတိုက်ဖျက်ရေးအဖွဲ့နဲ့ညှက်ဖျားရောဂါတိုက်ဖျက်ရေးအဖွဲ့သခိုင်းတိုင်းဒေသကြီးကကူးစက်ရောဂါတိုက်ဖျက်ရေးအဖွဲ့အပြင်ကချင်ပြည်နယ်ကကူးစက်ဆရာဝန်ကြီးနဲ့တက်မတော်ဆေးဖွဲ့တွေဟာတက်မတော်ရဟတ်ရင်နဲ့ဖြစ်ပွားနေတဲ့ကြေးရွာတွေကိုကွင်းစင်အဖွဲ့နဲ့ပူးပေါင်းကွင်းစင်သွားနေကြပြီဖြစ်ပါတယ်။သခိုင်းတိုင်းဒေသကြီးအစိုးရအဖွဲ့ကလည်းအရေးပေါ်ကက်ဘိနက်အစိုးရအဖွဲ့အစည်းအဝေးခေါ်ယူပြီးနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသအတွက်ဗန္ဒာငွေကြေးအရေးပေါ်ထောက်ပံ့ပေးပြီးတော့လိုအပ်တဲ့အကူအညီတွေပေးနိုင်မှုစီစဉ်ပေးနေပါတယ်လို့သခိုင်းတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကပြောပါတယ
်။မနေ့ကဆရာဝန်နာဂဦးစည်းအဖွဲ့ကလည်းဆရာဝန်စီဖုန်းဆက်တဲ့ငွေကြေးခက်ခဲနေပါတယ်ဆိုဆရာတို့အခုပဲခုနကဆရာတို့ပြောနေတိုင်းနဲ့90လုံးသုံးမှုပြို့နဲ့နောက်လဲခဏချန်တာပေါ့ကွနောက်လဲလူပြစ်လိုက်လို့တို့တိတ်တောင်ပနာမနဲ့ဆရာတို့ကွင်းပြလိုက်ပြီစီဝရရာကိုလုံးမှာခန်းဒီမှာရောက်နေပြီလားကိုလုံးကဖျားနာနေတော့စာနာရိတ်ခါအတွက်လိုအပ်လိုက်ရင်ဆရာတို့စာနေပင်ဖို့ဝယ်လို့မှာ
လမ်းပန်းဆက်သွယ်မှုခက်ခဲလို့နဲ့အဲ့ဒီနာဂကိုပိုင်အုတ်ချုပ်ခွေရဒေတာတွေကကူးစက်ရောဂါဖြစ်ပွားနေတဲ့ကြေးရွာတွေမှာနောက်ထပ်ရောဂါမပြန့်ပွားရအောင်တရွာနဲ့တရွာကူးတန်းသွားလာခွင့်ကိုထိန်းချုပ်လိုက်ပြီးဖြစ်ပွားနေတဲ့ရောဂါဟာဘယ်လိုရောဂါဖြစ်တယ်ဆိုတာသိရှိနိုင်မှုရန်ကုန်တိုင်းမျိုးသားကျန်းမာရေးတပ်ခွဲကမှအရေးပေါ်စစ်ဆေးနေတယ်လို့လည်းစကိုင်းတိုင်းဝန်ကြီးချုပ်ကပြောပါတယ
်အခု laboratory ကနေပြီးတော့ဘာရောဂါလို့သတ်မှတ်ပြီးတော့ဘယ်လိုကူညီပြီးတော့ဘယ်လိုမပြန့်ပွားအောင်ဆက်ပြီးတော့ဘယ်လိုလုံဆောင်ရမယ်လို့ပြောလာတဲ့သိလာခဲ့ရင်ဆရာတို့တိုင်းအနေနဲ့အဲ့ဒါကြည့်ချက်ပြီးတော့ဆရာတို့လောက်သွားမယ်လို့မှန်းထားတယ်အခုတော့ဆရာတို့ကပတ်မိုးကူညီရုံပဲဒါသမားတို့တွေသွားကြပြီသူတို့သွားသူတို့ဆုံးဖြတ်လိမ့်မယ်သူတို့သိလာလိမ့်မယ်ဆရာအနေနဲ့ဒါနည်းနည်းစမ်းကြည့်တဲ့ယောဂတစ်ခုလို့ပဲဆရာတင်တယ်ကုသယောဂလေတွေကလာတဲ့ယောဂလို့ပြောတယ် airborne ပေါ့ကွာအခုနာဂကဝေဇိတ္တဆိုတာတော်ရဲတောင်ထဲမှာပူကပ်ပြီးတော့မနေကြပါဘူးသာတော်ဦးမကလူ300လောက်ဖြစ်နေပြီယောဂကုသတာတွေကတယောက်နဲ့တယောက်ဝေဝကောင်စားနေရင်လည်းသူကုသတယ်ဆိုတော့ဆရာတော်လေးလန့်သွားတယ်ကွအခုတော့အဲ့မှာတယောက်နဲ့တယောက်မကူရဘူးလို့ပြောထားပါတယ
်နာဂကိုပိုင်အုတ်ချုပ်ခွေရဒေတာတဲ့ကုသယောဂဖြစ်ပွားနေတဲ့ကြေးရွာတွေမှာအရေးပေါ်လိုအပ်တဲ့ဆေးဝါးအကူအညီတွေနဲ့စားနပ်ရိက္ခာတွေပံ့ပိုးပေးနိုင်အောင်ဝိုင်းဝန်းကူညီပေးနေကြသလိုစနေနေ့မှာတော့အဲ့ဒီကုသယောဂကြောင့်လူအသေးအပြောက်ရှိတဲ့သတင်းမကြားရတော့ဘူးလို့နာဂကျောင်းသားလူငယ်များအဖွဲ့ချုပ်ရန်ကုန်ရဲ့အတွင်းရေးမှူးကိုညံထွန်းကပြောပါတယ
်ဒီနေ့တော့ဟုတ်ဒီပြောစီရင်တော့ဟာတူတော့မကြားသေးဘူးနဲ့ဒါပေမဲ့လောလောဆယ်တော့ကြီးရဲ့ကြီးရဲ့မှာစစ်ပုတ်ပို့ထားတာဒီ app ဖြစ်လို့တော့ကျွန်တော်နည်းနည်းစောင့်ကြည့်နေရခင်ဗျာဒီပတ်ပို့တဲ့အခွင့်အနေနဲ့ဒီခန်းဒီကနာဂရင်ဂျင်းမှုကော်မတီကအဖွဲ့ရဲ့ခန်းဒီကဒီလူမှုရေးအဖွဲ့ကြီးအဖွဲ့ကြီးတခုပေါ့အဲ့အဖွဲ့နဲ့ဖွဲ့ပူးပေါင်းပြီးတော့မှဒီနေ့လူသုံးကိုပစ္စည်းလေးတွေတခြားလိုအပ်တဲ့ဇီဝလေးတွေဒီနေ့တွားလူထိုးပြရခင်ဗျာ
စကိုင်းတိုင်းဒေသကြီးနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသလဟဲမြို့နယ်ထန်ခေါ်လာမကျေးရွာမှာပြီးခဲ့တဲ့ဇော်လာဇန်ကနေစပြီးဆန်ငါးနှစ်ယောက်ကလေးငယ်လေးတွေမှာအဲ့ဒီ90ယောဂါဖြစ်ပွားခဲ့ပြီးလူသေးပျောက်ရှိခဲ့ပါတယ်နောက်ဆုံးသိထားရတဲ့လူသေးပျောက်စီးရင်အရာတနှစ်သားအရွယ်ကလေးငယ်ကနေစလို့အသက်60လေးနှစ်အရွယ်လူကြီးအထိအနည်းဆုံး38ကိုယ်အထိသေဆုံးခဲ့တဲ့အတွက်ယောဂါကာကွယ် ီစီစဉ်ဆောင်ရွက်ပေးနေကြပါတယ်ရှင်။